As with all our defense partners, sales will need to still meet strict requirements, including those related to human
rights. ကျွန်တော်တို့ကာကွယ်ရေးပစ္စည်းတွေရောင်းချနေတဲ့တခြားမိတ်ဆက်နိုင်ငံတွေလိုပဲဗီယက်နမ်အနေနဲ့လက်နက်ဝယ်ယူရမှာလူခွင့်ရင်းနဲ့ဆက်ဆက်တဲ့ကိစ္စတွေအပါအဝင်ကန့်သက်ချက်တချို့ကိုတော့တိတိကျကျလိုက်နာဖို့လိုအပ်ပါသေးတယ်။ဒါပေမဲ့ဗီယက်နမ်အနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့အတွက်လိုအပ်တဲ့စစ်သက်ဆိုင်ရာပစ္စည်းတွေဝယ်ယူခွင့်ရှိမှာဖြစ်ပြီးစီးအခက်ကာလအရေးမိုးနေရာတွေကိုလည်းဖယ်ရှားပေးရပါလိမ့်မယ်။အခုပိတ်ဆို့မှုပြန်လည်ရုပ်သိမ်းပေးလိုက်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဗီယက်နမ်နိုင်ငံရဲ့ဒေသတွေမှာရေရှည်ခိုင်မာတဲ့စစ်ဘက်ဆက်ဆံရေးတည်ဆောက်ဖို့အပါအဝင်နိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ထားရှိနိုင်အောင်တန်ဋိဌာန်ထားလှုပ်ဆောင်နေတယ်ဆိုတာကိုအလေးပေးဖော်ပြလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဥပမာကပြောသွားတာပါ။သမ္မတနဲ့ဦးတွေ့ဆုံမှုအပြီးမှာဗီယက်နမ်သမ္မတကအမေရိကန်ရဲ့လက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ချက်ရုပ်သိမ်းလိုက်တဲ့အကြောင်းကိုယုတ်တိရမထင်မှတ်ပဲနဲ့ဒေသကတွေကိုပြောလိုက်ပြီးတဲ့နောက်မှာသမ္မတဥပမာကအခုလိုတုံ့ပြန်ပြောကြားခဲ့တာပါ။အခုလိုဒီပိတ်ဆို့မှုတွေဖယ်ရှားပေးလိုက်တဲ့အပေါ်မှာဗီယက်နမ်ကကြိုဆိုတဲ့အကြောင်းနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ဆက်ရေးပူးပူးခိုင်မအောင်တိစောက်သွားဖို့နှစ်ဖက်သဘောတူညီမှုရခဲ့ကြတဲ့အကြောင်းလဲသမ္မတဂျမ်တိုက်ကွမ်ကပြောပါရရှင်။